စစ်ကောင်စီပေါ်အမေရိကန်ဗြိတိန်နဲ့ကနေဒါတို့ရဲ့ပူးပေါင်းပိတ်ဆို့တံခတ်မှုတွေကိုကုလလူခွင့်ရေးကိုယ်စားလှယ်ကကြိုဆိုလိုက်ပါတယ်။မြန်မာစစ်ကောင်စီအတွက်ဝင်ငွေရမယ့်အရင်းမြစ်တွေကိုပိတ်မထားတဲ့ဒီအနောက်နိုင်ငံ၃နိုင်ငံပေါင်းပြီးပိတ်ဆို့တံခတ်မှုအသစ်တွေဟာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ကကြိုဆိုလိုက်တာပါ။မြန်မာရေနံနဲ့သဘာဝတန်းငွေလုပ်ငန်း MOG အတွက်ဗန္ဒာယီဝန်ဆောင်မှုတွေမပေးဖို့တားမြစ်လိုက်တဲ့အမေရိကန်ရဲ့တံခတ်မှုကြောင့်စစ်ကောင်စီအတွက်အများဆုံးဝင်ငွေရပေါက်ရလန်းကိုတင်းကျပ်ရာရောက်တယ်လို့လည်းမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါလားခဲ့တာပါကနေဒါနိုင်ငံရဲ့ရည်ရွယ်တန်ခတ်မှုမှာမြန်မာနိုင်ငံကိုလင်းစီတင်သွင်းသူတွေအတွက်အမှတ်ကံရောင်းချမှုတွေကိုတားမြစ်လိုက်တဲ့အတွက်မြန်မာနိုင်ငံကကြေးရွာတွေကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်နေတာတွေဟန်တားနိုင်မဲ့အရေးကြီးတဲ့ခြေလှမ်းဖြစ်တယ်လို့လည်းသူကထည့်ပြောပါတယ်အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတွေက MOG အတွက်ဗန္ဒာယီဝန်ဆောင်မှုတွေမလုပ်ဖို့တားမြစ်ချက်တွေစစ်လက်နဲ့ရောင်းချမှုတွေနဲ့ဆက်နွယ်တဲ့လူပုဂ္ဂိုလ်တွေလုပ်ငန်းတွေကိုအရေးယူတာတွေအပါအဝင်တန်ခတ်မှုသစ်တွေကိုမနေ့ကပဲကြေညာခဲ့တာပါပူပေါင်းညှိနှိုင်းပြီးတန်ခတ်လိုက်တဲ့အစီအစဉ်ဟာမြန်မာပြည်သူတွေနဲ့လူခွင့်ရေးကိုထောက်ခံအားပေးတဲ့နိုင်ငံတွေကထိရောက်တဲ့အရေးယူမှုတွေလှုပ်သွားဖို့ပြတ်သားလိုက်တဲ့လုပ်ငန်းဖြစ်နေလေလူခွင့်ရေးအထူးကိုယ်စားလှယ်ကထုတ်ပြန်ချက်ထဲမှာပြောဆိုထားပါတယ်တချိန်တည်းမှာပဲစစ်ကောင်စီတို့နိုင်ငံသားကိုရပောက်ရလန်းတဲ့လေကြောင်းကတိုက်ခိုက်မှုတွေကိုကန့်သတ်နိုင်မဲ့လင်းစီတင်သွင်းမှုတွေကိုကန့်သတ်မှုတွေတိုးချဲ့ပြီးကုလသမဂ္ဂအဖွဲ့ဝင်တခြားနိုင်ငံတွေကပါပူးပေါင်းဆောင်ရွက်ဖို့တည်ညှိကြချက်မှာတိုက်တွန်းထားပါတယ်ခင်ဗျာ